င်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေအခုဒီရက်ပိုင်းတွင်မှာပါပဲဇူလိုင်လ26ရက်နေ့ကနေပြီးတော့30ရက်နေ့ထိကချင်ပြည်နယ်မိုင်ဂျာယာမြို့မှာဒိုင်ယနာလက်နက်ကင်တော်လိုင်းအဖွဲ့အစည်းတွေရဲ့မျက်နှာစုံကြီးအစည်းအဝေးကျင်းပပါတယ်ဒီကနေ့မကြခင်အချိန်ပိုင်းတွင်ကပဲပြီးစီးသွားပါတယ်အစည်းအဝေးကိုရည်ရွယ်ချက်နှစ်ခုနဲ့ကျင်းပတယ်လို့ဒီကနေ့ထုတ်ပြန်ချက်ကနေပြီးတော့ကျွန်တော်သိရပါတယ်တစ်ခုက27ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးတော့အကြိုညှိနှိုင်းဖို့နောက်တစ်ခုကတော့အနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်တော်စုတည်ဆောက်ခြင်းဆိုင်ရာနိုင်ငံရေးဘုံသဘောထားတွေရရှိဖို့အဲ့ဒီရည်ရွယ်ချက်နှစ်ခုပေါ်အခြေခံပြီးတော့ခေါင်းစဉ်ကြီး၄ခုနဲ့ဆွေးနွေးခဲ့ကြပါတယ်တဲ့အဲ့ဒီခေါင်းစဉ်ကြီး၄ခုကပင်လုံလက်ဆွဲစရံဖက်ဒရယ်ဒီမိုကရေစီပြည်တော်စုနဲ့ပြည်내ဖွဲ့စည်းပုံအခြေခံဥပဒေတွေမှာပါဝင်ရမယ့်အခြေခံမူတွေအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးမူဝါဒဆိုင်ရာအခြေခံမူတွေနဲ့ဖက်ဒရယ်ပြည်တော်စုတပ်မတော်ဆိုင်ရာမူဝါဒတွေနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိစ္စရပ်တွေကိုအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်တဲ့အဲ့ဒီမှာဖြည့်ဆွက်ချက်တွေပြင်ဆင်ချက်တွေနဲ့ပုံသဘောထားတွေစုစည်းနိုင်ခဲ့တယ်ဆိုပြီးတော့ဒီနေ့မကြခင်အချိန်မှန်ကထုတ်ပြန်တဲ့ညညာချက်မှာပြောထားပါတယ်ဒါပေမဲ့ဘယ်လိုပုံသဘောထားတွေတိတိကျကျရခဲ့တယ်ဆိုတော့ကိုတော့ဒီညညာချက်ထဲမှာဖော်ပြထားတာကျွန်တော်တို့မတွေ့ရသေးပါဘူးအသေးစိတ်တော့မတွေ့ရသေးပါဘူးဆိုတော့ကဒီမိုင်ဂျာယန်ဆွေးနွေးပွဲကနေပြီးတော့အားလုံးလူလားတောင်းတနေတဲ့ငင်းချမ်းရေးရလာဖို့တကယ်ပဲအထောက်အကူဖြစ်စီမှာပါလားကျွန်တော်တို့ဒီကနေ့ညအဲ့ဒီအကြောင်းအရာကိုအဲ့ဒီကောင်းစဉ်နိုင်ဆွေးနွေးကြဖို့ဖြစ်ပါတယ်။ပင်နိုင်ဆွေးနွေးပြီးဖို့အတွက်ကျွန်တော်အခုမိုင်းကြားရမှာရှိနေတဲ့ဒီချင်းမျိုးသားတပ်ဦး CNF ကခေါင်းဆောင်တူဖြစ်တဲ့ဒေါက်တာဆလိုက်လျံမိုးစခေါင်ကိုဆက်သွယ်ထားပါတယ်။သူကအစီအဝေးတစ်ခုရှိနေတဲ့အတွက်ကျွန်တော်တို့မကြခင်အချိန်မှမှာတော့ဆက်သွယ်လို့ရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။နောက်တူကတော့ဒီဆွေးနွေးပွဲတွေနောက်ငင်းချင်းလူငယ်စဉ်တွေကိုအနီးကပ်စောင့်ကြည့်လေ့လာပြီးတော့သုံးသက်ချက်တွေစောင်းမတွေအဆက်ပြတ်ရည်သားနေတဲ့တဲ့ရင်သားဆရာဦးစီသူအောင်မြင်ဖြစ်ပါတယ်။နောက်တူကကျွန်တော်တို့27ရာစုပင်လုံညီလာခံပြင်ဆင်ရေးကော်မတီဝင်လွတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူဒေါ်ရဲဘူးလူကိုကျွန်တော်ဖိတ်ခေါ်ပါတယ်။အားလုံးကိုကျေးဇူးပါတယ်မင်္ဂလာပါခင်ဗျာ။ဆိုတော့အရင်ဆုံးဦးစီသူအောင်မြင်ဒီကြေညာချက်ကိုလည်းကျွန်တော်တို့တည်ပြီးထားပါပြီ။ဆိုတော့ဦးစီသူအောင်မြင်ရဲ့ဒီမိုင်ဂျာယန်ဆွန်းဒီဘတ်နဲ့တဲ့ဆွန်းဒီဘတ်နဲ့ပတ်သက်တဲ့ရေပုံရသုံးသက်ချက်အရင်ဆုံးကြားပါစေခင်ဗျာ
။အဲမိုင်ဂျာဆွန်းဒီဘတ်ဟိုမလုတ်ခင်တုန်းကဆိုရဲအဲတမလို့ဘက်ကသဘောထားထုတ်ပြန်ခဲ့တာရှိတယ်အဲ့ဒါဘာလဲဆိုတော့ဟိုဒီကနေပြီးတော့မှဘာအကျိုးရလမမမေရထွက်လာမှမျိုးတွေမရှိဘူးဆိုရင်တို့ကတော့ဟိုမကျင်းပါစေခြင်းဘူးလို့အဲ့ဒီဒီသဘောမျိုးပြောတာတွေလည်းရှိတယ်ဟိုနောက်ဒေါက်တာဆုကြည်ကိုယ်တိုင်ဒီလာအိုနိုင်ငံမှာရောက်နေတဲ့အချိန်မှာဒါအမျိုးသားပြန်လဲတင်းမြတ်ရေးနဲ့ဖက်ဒရယ်ပြည်တော်စုဒါဖွဲ့စည်းရေးပါညာငြိမ်းချမ်းရေးကိုရှေ့ရှုတဲ့ညီလာခံဖြစ်စေခြင်းတာပေါ့နော်ဒီသဘောမျိုးပြောထားတာရှိတယ်အဲ့တော့ကျွန်တော်တို့ငိုတော့ဟိုနားလေထားတာကဒီနေ့ဆက်ပြီးရာဇူပင်လုံညီလာခံကြီးလုပ်မယ်အဲတောင်ဆန်းစုကြည်ကနေပြီးတော့မှအဲဒီမှာသူမူဝါဒသဘောထားချမှတ်ထားတာကဒီမှာအားလုံးပါဝင်တဲ့ပါဝင်ထိုက်တဲ့လူတွေအားလုံးမပါဝင်စေချင်တယ်ဆိုပြီးတော့မှဒါသူကသဘောထားချမှတ်ထားတယ်။ဒါပြလို့သူကအဲ့လိုမျိုးလိုရကလေးဆိုတော့ရှေ့မှာဒီသမရဥသိမ်းစိန်လက်ထက်မှာပထမဦးဆုံးအချိန်ပေါ့နော်ငင်းငယ်ညီလာခံကြီးကိုလုပ်ခဲ့တယ်။ဒါပေမဲ့အဲ့ဒီငင်းငယ်ညီလာခံကြီးဆိုတာကသူကတိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရက်စေးရေး NC စာချုပ်အပေါ်ကနေမူတည်ပြီးတော့မှပေါ်ပေါက်လာတဲ့ညီလာခံကြီးဖြစ်တဲ့အခါကျတော့အဲ့ဒီမှာအပြစ်ခတ်ရက်စေးလက်မှတ်ထိုးထားတဲ့အဖွဲ့တွေကပဲတရားဝင်အဖြစ်သူကပါဝင်ခွင့်ရတယ်။ကျန်တဲ့အဖွဲ့တွေကတော့လေးလာသူဖြစ်ပါ냐ဆက်လောက်ပဲသူကဝင်ခွင့်ရမှာပေါ့နော်။အဲ့လိုအခြေအနေရှိခဲ့တယ်။ဒါပေမဲ့ဒေါ်ဆန်းစုကြည်ဦးဆောင်ပြီးတော့မှငင်းငယ်ညီလာခံကြီးကိုလှုပ်တော့မယ်ဆိုတဲ့အခါကျတော့အားလုံးကိုပါဝင်စေချင်တဲ့သဘောထားရှိတယ်လို့သူကဟိုပါလေမူဝါဒချမှတ်ပေးတယ်အဲ့တော့ဒီမူဝါဒချမှတ်လိုက်တဲ့အခါကျတော့ငကူအစီအစဉ်တိုင်းဆိုရင်တော့အားလုံးပါဝင်ဖို့ကအခက်အခဲတွေရှိနေတယ်အဲ့ဒါကလက်နက်ကိုင်တိုင်းသားအဖွဲ့တချို့ကအပြစ်ခတ်ရသေးရေးကိုလက်မှတ်ထိုးပထားတာတွေနောက်ဘွားအဖွဲ့တို့မိုင်းလာအဖွဲ့တို့ဆိုရင်ဒီနိုင်ငံရေးဖြစ်စရာနေခက်ကင်းကင်းသူနေခဲ့တာတွေအဲ့ဒါတွေရှိတော့အကုန်လုံးပါဝင်အောင်ဘာတွေလုပ်ဖို့လိုမလဲဆိုပြီးတော့မှအမိနိုင်နေရတဲ့ကာလဖြစ်ပါတယ်ဒီချိန်ကဒါနဲ့ပတ်သက်လို့လည်းတော်စားကြည့်ဦးဆောင်လဲဟိုအဖွဲ့ကလည်းညီငယ်ကော်မရှင်ကလည်းညှိနှိုင်းနေတယ်တမလို့ဘက်ကလည်းညှိနှိုင်းမယ်ဆိုပြီးတော့မှဒီနေ့ဥစ္စာအဲဘုရုပ်ခင်စိုးဦးကသူကပြောသွားတာရှိတယ်အဲ့တော့ဒီမိုင်းကြီးညီလာခံကလည်းကျွန်တော်တို့အဲ့လိုမျိုးမျှော်လင့်ထားတာပေါ့နော်ဒါပေမဲ့ကျွန်တော်ဒီ၄ရက်၅ရက်စောက်ကြည့်တဲ့အခါကျတော့
ဦးစီကိုစီတွေ့ဟုတ်ကဲ့ခဏလေးကျွန်တော်ဆက်ပြောလိုက်ချင်တယ်ကျွန်တော်အခုကျွန်တော်တို့ဒေါက်တာဆလိုက်လျံမိုးစာခေါင်းကိုခဏလေးကြားပါမယ်သူကခီးသွားတော့မှဖြစ်တဲ့တယ်သူကောက်ပါမှရှိနေတယ်ကျွန်တော်တို့သူ့စီကနေပြီးတော့မှတ်ချက်တစ်ခုကျွန်တော်တို့အရင်ဆုံးချက်ချင်းနားထောင်ကြည့်လိုက်အောင်ပါသူကစီဒီနေ့ဆွေးနွေးပွဲကိုပြောတဲ့ထားသူဆိုတော့နော်ဆိုတော့ဒေါက်တာဆလိုက်လျံမိုးစာခေါင်းကြားပါလားခင်ဗျကြ
ားပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ဆရာကလည်းအချိန်မရဘူးဆိုတော့ကျွန်တော်ကိုဆွေးနွေးပွဲနဲ့ပတ်သက်တဲ့အနှစ်ချုပ်ဆရာတို့ဘာရခဲ့ပါတယ်လဲခင်ဗျဒီဆွေးနွေးပွဲကနေ
အဒီဆွေးနွေးပွဲကကျွန်တော်တို့အနေနဲ့နိုင်ငံကြီးရအင်မတန်မှအရေးကြီးတဲ့ဆွေးနွေးပွဲဖြစ်တယ်ကျွန်တော်တို့အနေနဲ့လည်းပဲ ဟိုကျွန်တော်တို့လူချင်းသားတွေအာတော်တော်လေးရတယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်အတိကနေနေ့ကတော့ကျွန်တော်တို့ဒီမှာမျှော်မှန်းထားတာတော့မကြခင်ကျင်းပမယ်အာသစ္စတိယစုအာပြင်လုံးပေါ့နော်အပီထောင်စုရင်းချင်းစုနေပွဲမှာကျွန်တော်တို့တိုင်းရင်းသားလေးနဲ့ကတော်တိုင်းရဲ့ဖွေးစီအားလုံးအတူတူပါအာပါခုံးလေပါဝင်နိုင်ကြီးဒါကျွန်တော်တို့အဓိကဦးတည်ချက်ဖြစ်တယ်အဲ့ဒီမှာကျွန်တော်တို့ပြင်ဆင်မှုအနေနဲ့အာအမျိုးသုံးမျိုးလောက်တာပေါ့လေသူသဖြင့်ကကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုနိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းကိုကျွန်တော်တို့ review လုပ်တဲ့အခါကျွန်တော်တို့အနေနဲ့အာဘလူးပါဝင်ကြမလဲဆိုတဲ့ကဏ္ဍပါတယ်ပြီးလို့ရှိရင်ဒုတိယအနေနဲ့ကနိုင်ငံရေးဆွေးနွေးပွဲကျင်းပတဲ့အခါကျရင်ကျွန်တော်ဆွေးနွေးရမယ့်အကြောင်းအရာကိစ္စတွေပါတယ်အဆူဖွေးမှုကဏ္ဍကိုကျွန်တော်တို့ဘလူးလုပ်မလဲဆိုတဲ့ကဏ္ဍပါတယ်ပြီးတော့ဒီရှိသွားမယ့်နိုင်ငံရေးဆွေးနွေးပွဲချင်းချင်းမှာကျွန်တော်တို့အာအခြေခံရမယ်အာပါပုံမလဲနိုင်ငံတော်ဖွဲ့စည်းပုံကြီးထားဥပဒေဆိုင်ရာကိစ္စဒီပါတယ်လေပါပါတယ
်ဟုတ်ကဲ့အဲ့
လိုနေထားပုံမှာကျွန်တော်တို့နေတယ်ပြင်ဆင်ဖို့တွေလောက်တာဖြစ်တော့အင်မတန်မအောင်မြင်တဲ့စီဝေးဖြစ်တယ်ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ်
ဟုတ်ကဲ့အင်မတန်အောင်မြင်တဲ့စီဝေးဖြစ်တယ်ဆိုတော့ကြားရတာဝမ်းသာပါတယ်ခင်ဗျကျွန်တော်ဒီတက်ပို့ပြီးတော့နားဆင်နေတဲ့ပရိသတ်တီတူလူကြီးဝမ်းသာရအောင်ဒီဆွေးနွေးပွဲကနေငင်းချမ်းကြီးအခုသွားနေတဲ့ငင်းချမ်းကြီးလုပ်ငန်းစဉ်ကိုအောင်မြင်မြင်ဖြစ်နိုင်ဖို့အတွက်ဆိုကြပါစို့21ရာစုပြင်လို့ညီလာခံအောင်မြင်ဖြစ်နိုင်ဖို့အတွက်တကယ်ပဲအလားအလာကောင်းပြီဆိုတဲ့သတင်းစကားမျိုးဒေါက်တာဆလိုင်းရေမုဆောက်ခေါင်းတို့ပြီးနိုင်ပါသလားခင်ဗျ။အ
ော်အဲ့ဒလူဟာကြီးနဲ့ကျွန်တော်တို့နိုင်ငံကြီးမှာမနဲ့ဖြစ်ပါဖြစ်မလဲတစ်ဖက်ကပါဖြစ်မလဲဆိုတော့ကမ္ဘာညာတာဖြစ်ပါတယ်။ဒါတွေအားလုံးကျွန်တော်တို့အနေနဲ့ပြည်သူလူထုကိုတော့သတင်းကောင်းပေးခြင်းတယ်။ဒါပေမဲ့သာဘေပေါ်မှာမူတည်တယ်လဲဆိုတော့အစိုးရဖက်ပေါ်မှာလည်းအများကြီးမူတည်တယ်တမတော်ဖက်မှာလည်းမူတည်တယ်ကျွန်တော်တို့အနေနဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းကိုပြန်လည်သုံးသပ်တဲ့အခါပြန်လည်ရည်သားတဲ့အခါကျွန်တော်တို့ဖက်ကလူလားချက်တွေဘယ်လောက်ပါမလဲကျွန်တော်တို့ပါဝင်ဖွဲ့စည်းမှုပိုင်းမှာကျွန်တော်တို့လူလားချက်ဘယ်လောက်ပါမလဲသူသဖြင့်လက်မှတ်မထူသေးတဲ့ဖွဲ့တွေရဲ့လူလားချက်ကိုဘယ်လောက်တိုင်းတာကြီးဖြည့်ဆွန်ပေးနိုင်မလဲအာမခံချက်ဘယ်လောက်ပေးနိုင်မလဲဆိုတဲ့ပုံမှာအများကြီးမူတည်တော့မှာဖြစ်ပါတယ
်ဆိုတော့လလောဆယ်မှာတော့အားလုံးဝမ်းသာနိုင်တဲ့သတင်းစကားမျိုးမပေးနိုင်သေးဘူးရှေးလျှောက်လို့ရတဲ့အများကြီးရှိသေးတယ်အခြေတင်ဆွေးနွေးရမှာ၄အများကြီးရှိသေးတယ်ဆိုတော့အတိတ်ပဲပါလားခင်ဗျာ
အာနိုင်ငံကြီးဆိုတာကျွန်တော်တို့အနေနဲ့အကောင်းဆုံးကိုမျှော်လင့်ရင်းနဲ့အခက်အခဲတွေကိုကြော်လွှားဖို့ကျွန်တော်တို့ပြင်ဆင်နေတဲ့လုပ်ငန်းဖြစ်ပါတယ်ဆိုတော့အဲ့ဒီလုပ်ငန်းတွေကျွန်တော်တို့ဆောင်ရွက်တဲ့နေရာမှာဘာကောမလဲဆိုတော့ကျွန်တော်ရှိဆက်သွားရမယ့်နေရာမှာအခက်အခဲလေးတွေတော့ရှိဦးမှာဆိုတာတော့ကျွန်တော်တို့အနေနဲ့ခံမှန်းလို့ရပါတယ်အထူးသဖြင့်ကျွန်တော်တို့တိုင်းရင်းသားလက်နက်ကတော်လိုင်းရေးဖွဲ့ကြီးတွေအားလုံးအထူးတကားပါဝင်နိုင်ဖို့ရယ်ပြီးတော့ကျွန်တော်တို့နိုင်ငံရေးရှင်ရှင်ဖို့ပုံတံမှာကျွန်တော်တို့ပါဝင်စုဖွဲ့ဖို့ပြီးတော့အဆုံးဖြတ်ပေးတဲ့စနစ်အဲ့ဒါတွေမှာကျွန်တော်တို့အများကြီးပါခေါ်မလဲစကားပြောဖို့ရှိမှာဖြစ်ပါတယ
်ဟုတ်ကဲ့
သူနည်း၎င်းပဲကျွန်တော်တို့ရှင်နေမဲ့အကြောင်းအရာတွေမှာလည်းပဲကျွန်တော်တို့ဘေကန်နောက်ကိုဘလူးရှင်နေမလဲအဲ့ဒီရှင်နေတဲ့အကြောင်းအရာကိုကျွန်တော်တို့အနေနဲ့ဘလူးပုံဖော်မလဲဆိုတဲ့ဟာတွေကနိုင်ငံရှင်နေမှုဆိုင်ရာမူပေါင်းကိုပြန်နဲ့တုံးသက်ရှင်နေတဲ့အခါအများကြီးကျွန်တော်တို့စကားကြီးပြုတ်ဖို့ရှိမှာဖြစ်ပါတယ
်ဟုတ်ကဲ့ဒီဆွေးနွေးပွဲကို
အနေနဲ့အကောင်းဆုံးသတင်းကိုပေးချင်ပေမဲ့ကျွန်တော်တို့အနေနဲ့ဒီခီးကတော့ကျွန်တော်တို့အနေနဲ့လွေလွေသွားမဲ့ခီးကြီးမဟုတ်ဘူးဆိုတာကိုလည်းတခါတည်းကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့အကောင်းဆုံးသတင်းကြားဖို့အတွက်ကတော့စောင့်ကြအောင်ပါဗျခင်ဗျာဒီဆွေးနွေးပွဲကိုခေါင်းစဉ်ကြီး2ရက်ရည်ရွယ်ချက်2ရက်ခေါင်းစဉ်ကြီး4ခုနဲ့ကျင်းပတယ်လို့ဒီနေ့ထုတ်ပြန်ချက်ကကျွန်တော်သိရပါတယ်အဲ့ဒီထုတ်ပြန်ချက်မှာပဲဘုံသဘောထားတွေစုစည်းနိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်ဆိုတော့ကျွန်တော်မေးချင်တာကအဲ့ဒီဘုံသဘောထားတွေထဲမှာအခုလက်ရှိအစိုးရနဲ့တက်မတော်ဘက်ကလက်ခံနိုင်တဲ့ဘုံသဘောထားဘယ်နဲ့ရာဂိုင်းနှုံးတော့ပါတယ်လို့ပြောနိုင်ပါတယ်လေခင်ဗျာ
ကျွန်တော်တို့အနေနဲ့နိုင်ငံကြီးမှာကင်းကနန်းနဲ့စကားပြောတာသိအရှင်းမပြပါဘူး။ရခိုင်နှုံးနေနဲ့တော့ကျွန်တော်တို့အနေနဲ့ပြောတာသိမသိတော့ဘူးလို့ကျွန်တော်ထင်တယ်နိုင်ငံကြီးမှာပေါ့နော်။နိုင်ငံကြီးဆိုတာဟိုကင်းကနန်းနဲ့ပြောရင်သိတွေ့လို့ကောင်းတဲ့အရာမျိုးမဟုတ်ဘူး။သူ့တွေ့ကြောင်ကျွန်တော်တို့အနေနဲ့ဘုံသဘောထားတွေဆိုတဲ့နေရာမှာကျွန်တော်တို့အနေနဲ့ဥပမာပြပြကျွန်တော်တို့ချက်မှတ်လိုက်တာကျွန်တော်တို့တိုင်းရင်းသားအလုံးကဒီပြည်ထောင်စုကြီးကိုပြည်လုံးစာချုပ်ပေါ်မှာခြိကံပြီးတော့ချုပ်ဆိုတဲ့စာအဲပြည်လုံးစာချုပ်ပေါ်မှာခြိကံပြီးတော့မှဖွဲ့စည်းထူထောင်တဲ့တိုင်းပြည်ဖြစ်တယ်။အဲဒီတွေ့ကြုံပြည်လုံး27ရာစုပြည်လုံးမှာဒီပြည်ထောင်စုရဲ့ပြဿနာကိုပြည်လုံးစိတ်သက်နေပြည်နယ်ထူထောင်ဖို့တွေ့လိုအပ်တယ်ဆိုတဲ့ ရည်ကြီးတဲ့ဆုံးဖြတ်ချက်တို့အမျိုးကျွန်တော်တို့ချက်မှတ်နိုင်ပါတယ်သူတို့ဒီတိုင်းပြည်မှာရှိတဲ့ပြည်သူလူထုတရားလုံးကပြည်လုံးစိတ်သက်ကိုအားပေးမယ်ပြည်လုံးမှာထူထောင်တဲ့တိုင်းပြည်ကောင်းမွန်ဖို့အတွက်ကျွန်တော်တို့တိုင်းရင်းသားတွေလူလားချက်ကိုအားပေးမယ်ပြီးတော့ကျွန်တော်တို့နဲ့အတူလက်တွဲပြီးတော့အလုပ်လုပ်မယ်ဆိုတာကျွန်တော်တို့ပြောလင့်တယ်ထူထွေးဆုံးသာကျွန်တော်တို့ရဲ့ပြည်လုံးအပေါ်မှာရည်တည်တဲ့ရည်တည်ချက်တွေပေါ်မှာလည်းပဲကျွန်တော်တို့အာအင်မတန်မှအာကျွန်တော်တို့ပြောလို့ချက်ကြည့်ပါလေသူတစ်ပြည့်အစုအခုအစိုးရအနေနဲ့လည်းပဲ20တိကျောက်စုပင်လုံးလုပ်မယ်ဆိုတဲ့ဟာဖြစ်နေတဲ့ပုံမှာအဲ့ဒီ20တိကျောက်စုကဘာဖြစ်လို့လုပ်ဖို့လိုတယ်လဲဒီလူလူအချက်ကဘာဖြစ်လို့ဖြစ်ပေါ်လာတယ်လဲဆိုတော့ကျွန်တော်တို့အနေနဲ့ကအာ1948ခုနှစ်တုန်းကကျင်းပတဲ့ပင်လုံးအဲ့ဒီမှာချုပ်စုတဲ့စာချုပ်ကိုဒီနေ့ထိအကောင့်ထိမဖော်နိုင်သေးတဲ့တွေ့ကြုံပဲဖြစ်ပါတယ်ဆိုတော့တာကူကောင့်ထိဖော်နိုင်ဖို့အတွက်ဆိုရင်ကျွန်တော်တို့အနေနဲ့အာကျွန်တော်တို့တိုင်းရင်းသားသက်သက်လုပ်လို့မရပါဘူးကျွန်တော်တို့အစိုးရရဲ့တတ်မတော်ရဲ့ပြည်သူလူထုတရားလုံးနဲ့ကျွန်တော်တို့အားလုံးလေးတွေ့ပြီးတော့လုံးမှာပဲရမှာဖြစ်ပါတယ
်ဟုတ်ကဲ့
သူတွေ့ကြုံအစိုးရနဲ့တတ်မတော်ဖက်ကလည်းပဲကျွန်တော်တို့အတန်ကိုနှားထောင်ပေးပြီးတော့ကျွန်တော်တို့နဲ့လက်တွေ့လို့ဆုံးဖို့လိုပါတယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ပါတော်ဆလိုက်လျံမှုဆောက်ကောင်ကျေးဇူးများတင်ပါတယ်ကျွန်တော်တို့ဖုန်းလိုင်းပေါ်မှာနေလို့ရရင်ဆက်နေသေးပါတခြားဆွေးနွေးချက်တွေလည်းနှားထောင်ရအောင်ဖြစ်နိုင်တော့ဆလိုက်လျံမှုဆောက်ကောင်ရဲ့တုံ့ပြန်ချက်ကိုလည
်းကျွန်တော်ဟိုတယ်ရောက်ပါပြီ
အော်ဟုတ်ကဲ့ခင်ဗျာပြေကောင်းပါတယ်ဒါဆိုရင်လိုင်းပေါ်မှာပဲဆက်နေပါကျွန်တော်ဆွေးနွေးပွဲထဲမှာဆက်ပါပြပါခင်ဗျာ
ဟုတ်ကဲ့
ဆိုတော့ဒေါ်ရဲဘူးတို့ကလည်းဒေါ်ရဲဘူးတို့ကလည်းဆက်တရားစုပင်လုံးကြီးလာကတင်ဆင်ရေးကောမဒီဒေါ်ရဲဘူးကထွတ်တော်ကုသလဟောင်းသူဖြစ်သူလည်းအဲ့ဒီကောမဒီရဲ့ကောမဒီဝင်သူလည်းဖြစ်ပါတယ်ဆိုတော့ဒီမိုင်းကြာရန်ညီလန်ကလာနေပြီးတော့နဲ့ဆက်တရားစုပင်လုံးကြီးလာကအတူညီနိုင်ဆိုတာလည်းပဲယူရဲချက်ထဲမှာပါပါတယ်ဒေါ်ရဲဘူးတို့နဲ့ဆက်တရားစုပင်လုံးကြီးလာကတင်ဆင်ရေးကောမဒီအနေနဲ့ဒီညီလာကဒီမိုင်းကြာရန်ဆွေးနွေးပွဲကနေပြီးတော့ဘာများမျှော်လင့်ထားပါသလဲခင်ဗျဟု
တ်ကဲ့အခုခုနကပေါ့နော်ဥစလိုင်းကလည်းပြောသွားပါတယ်ဒါကျွန်မကြားလိုက်တဲ့အချက်ကတော့ဒီအောင်မြင်တဲ့စီးပွားဖြစ်တယ်ဆိုတဲ့အတွက်ကျွန်မလည်းအများကြီးဝမ်းသာပါတယ်အဲ့တော့ဒီစီးပွားနဲ့ပတ်သက်မှာဆောင်ရွက်ဖို့အတွက်ပေါ့နော်ဒီလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ကျောင်းကော်မတီတွေနဲ့ဆွေးနွေးတဲ့အခါမှာသူတို့ကလည်းဒီလိုစီးပွားလုပ်မယ်ဆိုတာကိုကြေပြတဲ့အခါမှာအစိုးရလည်းဆက်ဆက်ရှိခွင့်ပြုမှဒီသူတို့အနေနဲ့လက်နက်ကိုင်ဖွဲ့တွေမှာအထူးသီးတဲ့အဖွဲ့တွေနဲ့ဒီထိုးသီးတဲ့အဖွဲ့တွေနဲ့ချင်းတွေဒီမှာဒီနိုင်ငံရန်စီဝေးကိုလုပ်ခဲ့တာဖြစ်ပါတယ်အဲ့တော့အစိုးရလည်းဒါလူလူလားလားနဲ့ဒီလိုစီဝေးမျိုးလုပ်ဖို့အတွက်ခွင့်ပြုခဲ့တယ်လို့ဒီတပ်မတော်ပိုင်းကလည်းတွားလာလာတဲ့အားလုံးကိုကူညီဆောင်ရွက်ပေးခဲ့တယ်ဆိုတာဒါကျွန်တော်တို့လက်တွေ့ဒါသိရှိရတဲ့ကိစ္စရပ်ဖြစ်ပါတယ်အဲ့တော့ဒီစီဝေးကနေအခုတကယ်စီဝေးမှာပါတဲ့လူကအောင်မြင်တဲ့ဒီဖြစ်တယ်လို့ပြောတဲ့အတွက်ဒီ27ကလုံးမှာသူတို့ယူလာတဲ့ဒီစီးပွားရေးအဆုံးဖြတ်ချက်တွေဟိုချပြပြီးတော့ပေါ့နော်ကျွန်တော်တို့ခုနပြောသလိုပဲအစိုးရနဲ့တတ်မတော်ဒါဆွေးနွေးသွားမှာဖြစ်ပါတယ
်
အဲ့လိုဆွေးနွေးတဲ့အခါမှာကျွန်တော်တို့ဒီစီးပွားရေးရလဒ်တွေဟာအာဒီစီးပွားမှာပါဝင်တဲ့လူအားလုံးကဒီဟာအားလုံးဖြစ်ရမယ်လို့သူတို့တတ်မှတ်ချက်တော့ရှိမှာမဟုတ်ပါဘူးအဲ့တော့အားလုံးဝိုင်းတိုင်ပင်ပြီးမှပေါ့နော်အဲ့ဒီအပေါ်မှာအတူအလျှော့တွေလုပ်သွားမယ်ဆိုလို့ရှိရင်အဲ့ဒီအပေါ်မှာအောင်မြင်မှုကတော့ရမယ်လို့ကျွန်တော်တို့ကဒီလိုပဲမျှော်လင့်ပါတယ်ဒီကိစ္စကိုကိုလုံးဝမဲ့ကိုတင်တဲ့ကိစ္စရက်ဒီကိုဖြစ်ချင်တဲ့အားလုံးအကုန်လုံးသတိချက်အားလုံးအောင်မြင်ရမယ်ဖြစ်ရမယ်ဆိုတော့ယူအနေနဲ့တော့ငင်းဆိုင်ရင်မှာဘယ်သူမှအဲ့လိုတော့တာဝန်ကျမှာမဟုတ်ပါဘူးအဲ့တော့အခုစီးရီးယားဆိုလို့ရှိရင်ကျွန်တော်တို့ကလည်းအများကြီးမျှော်လင့်ထားပါတယ
်ဒီ
ကကျွန်တော်တို့တိုင်းရင်းသားလက်မှတ်ထိုးတာရောမထိုးတာရောဒီလိုမျိုးပေါ့နော်အဲရှိတ်ထွေးပြီးမှကျွန်တော်တို့ဈာထဲမှာကြောင်းတဲ့တယောက်မကြည့်စုံတာလည်းကြာခဲ့ပါပြီအခုလိုတွေးဆမှုကနေဒီမှာတော့ဒါပဲဖြစ်ပြောကျော်တိုင်းဒါတွေးဆမှုကနေတစ်စက်ကြည့်ပြီးအစိုးရတမတော်အားလုံးပေါင်းဆောင်ရွက်မှုကနေတစ်စက်ကျွန်တော်တို့ကအင်းချမ်းရီကိုတစ်စက်ပြီးတစ်စက်ကြံလာနိုင်တဲ့အနေအထားတွေတော့ရရှိမယ်လို့ကျွန်တော်မျှော်လင့်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျတိုင်းရေးပေါင်းဆွေးနွေးမယ်တော်ရရှင်တွေဖိတ်ခေါ်ပါမယ်ကျွန်တော်တို့ရာသနဲ့အချိန်အတွင်းမှာရှိတဲ့လူဆွေးနွေးကျင်တဲ့လူအကုန်လုံးကိုနေရာပေးနိုင်အောင်လို့တတ်နိုင်ဆုံးလူရင်းတူရှင်ထိထိမိမိဆွေးနွေးပေးကြပါလို့ကျွန်တော်ပန်ချာမြစ်တရရကန်လို့ပါတယ်ပထမဦးဆုံးကျွန်တော်တို့ဝမ်တင်းမျိုးကဦးချင်းမြစ်ဦးချင်းမြင့်ခင်ဗျာမိုင်းကြာရန်အစည်းအဝေးနဲ့ပတ်သက်ပြီးတော့ဦးချင်းမြင့်ဘယ်လိုမြင်ပါသလဲ
။ဟုတ်ကဲ့ဆရာကျွန်တော်တို့ကတာမန်ရသားဆိုတော့လေရိုးရိုးရှင်းရှင်းလေးမြင်ပါတယ်။ကျွန်တော်တို့ကဒီရန်သူနဲ့မိတ်ဆွေပဲဖြစ်ဖြစ်ရန်သူချင်းချင်းဖြစ်ဖြစ်မိတ်ဆွေချင်းချင်းဖြစ်ဖြစ်ကျွန်တော်တို့စိတ်ဆက်တယ်ညီနိုင်တယ်စကားပြောတယ်ဆွေးနွေးတယ်ဆိုတာအင်တန်ကောင်းတဲ့အလုပ်တစ်ခုလို့ကျွန်တော်တို့ထင်ပါတယ်။တိုင်းသားလူမျိုးစုကြီးကလည်းကျွန်တော်တို့လက်နက်ကိုင်ကျွန်တော်တို့ပြည်သူကဖြစ်နေတာနှစ်ပေါင်းများပြီဆိုတော့လေဒီလိုတိုင်းသားတွေဘက်ကလည်းတွေ့တော့စုစုစည်းစည်းနဲ့တွေ့ကြိုတင်တိုင်းနဲ့ညှိနှိုင်းနေဆိုတာလေကျွန်တော်တို့ဟိုဘလို့ဘာပဲပြောပြောတောင်းတဲ့လက္ခဏာပါဘာလို့လဲဆိုတော့ကျွန်တော်တို့ဗမာတွေကျွန်တော်တို့တလောကမီဒီယာထဲမှာကြားလိုက်ပါတယ်ဟိုကျွန်တော်တို့တိုင်းသားလူငယ်ညီလာခံဆိုလားကောင်းစင်အောက်ကနေကျွန်တော်တို့ဗမာတွေကအနာ ကျွန်တော်တို့ပြီးခဲ့တဲ့ကျွန်တော်တို့အာဏာရှင်တွေဟာဗမာပြည်ပဲဖြစ်တယ်ပါညာဆိုတာဒါကြီးကျတော့တကယ်တော့သူတို့ဘက်ကပြောတော့တယ်မှန်တာပဲဒါပေမဲ့အဲ့ဒီစကားမျိုးဟာကျွန်တော်တို့လည်းဗမာတယောက်ကကျွန်တော်တို့လည်းဟိုမကြည့်အောင်ခံစားရပါတယ်ဘာလို့လဲဆိုတော့
ဟုတ်ကဲ့ကိုဦးချင်းကြီ
းကကျွန်တော်တို့ညာစုလည်းမဟုတ်ပါဘူးစင်တန်လူနေစုဖြစ်ခဲ့တဲ့သဘောတရားကြောင့်ကျွန်တော်တို့အဲ့လိုဟာတွေကလည်းဟိုသဘာဝမကြပါဘူးဒါကြောင့်မလို့ကျွန်တော်ရှေ့ကျွန်တော်တို့စင်ကြည့်ဖို့တင့်မြတ်ဖို့ကျွန်တော်တို့ပြည်တော်စုအတွက်ဆိုရင်ဟုတ်တိုင်းမှာဒီစီလုံးကြီးမြေသွားနဲ့လောလောဆယ်တိုင်းမင်းနဲ့ဆိုတာအင်တန်ကောင်းတယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဦးချင်းမြေကျေးဇူးများကြီးတင်ပါတယ်နောက်တစ်ယောက်ကျွန်တော်တစ်ဆက်တည်းဖိတ်ခေါ်ပါမယ်နမောင်ပြူကကွန်မြူနတီလူရင်းတူရှင်းမိုင်းချိုင်းအစည်းအဝေးဘယ်လိုမြင်ပါသလဲခင်ဗျဟု
တ်ကဲ့ကျွန်တော်မိုင်းချိုင်းအစည်းအဝေးနဲ့ပတ်သက်ပြီးတော့ကျွန်တော်လူရင်းတူရှင်းပြောပါမယ်ကျွန်တော်တို့နိုင်ငံကဒီဖြစ်ဖြစ်ဆက်လို့ကျွန်တော်တို့တိုင်းပြည်အစည်းအဝေးတည်နေတာဗျာအဲ့တဲ့အခါကျတော့ကျွန်တော်တို့ကဦးချင်းချင်းနေကိုတိုင်းအနာရီနဲ့ကျွန်တော်ဆိုဗမာလျောက်ပါပဲကျွန်တော်တို့တောင်းတဲ့တယောက်စိတ်မဖြစ်ကြပဲတဲ့ညီညီတို့စီစီလုံးလုံးနဲ့ကျွန်တော်တို့တိုင်းပြူဟိုဟာပေါ့နော်ညီညီတို့စီစီလုံးလုံးနဲ့ကျွန်တော်တိုင်းပြူပြန်လည်တီထောက်ပြီးတော့ကျွန်တော်ဒီမိုင်းကြရနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အခက်နဲ့တစ်ဖက်ညီညီတို့စီစီလုံးလုံးဖြစ်စေခြင်းနဲ့ဆန္ဒကျွန်တော်မှအပြေးဝရှိပါတယ်ကျွန်တော်တတ်မလို့မမုန်းပါဘူ
းဟုတ်ကဲ့
တိုင်းနာအဖွဲ့တွေလည်းကျွန်တော်မမုန်းပါဘူးဒုက္ခတွေတွေအတွက်ကိုကျွန်တော်စိုးရိမ်လို့ဒီဆွေးနွေးပွဲကိုကျွန်တော်ဝင်ရောက်ဆွေးနွေးပေးတာပါခင်ဗျာ
ဟုတ်ကဲ့ပါကွန်မြူနတီကျေးဇူးများကြီးတင်ပါတယ်ဆွေးနွေးပွဲမှာကိုရင်ပောင်ကတဲ့ဒေါက်တာဆလိုင်းတင်မုံစာကောင်လည်းရှိနေတော့ကြားပါပါခင်ဗျာနင်းပြမျိုးကဥမောင်ကျော်စံဥမောင်ကျော်စံရဲ့မိုင်းချိုင်းရဲ့ဆွေးနွေးပွဲသဘောထားကြားပါစီခင်ဗျာ
မိုင်းချိုင်းဆွေးနွေးပွဲကတော့တိုင်းရင်းသားတွေစူးစူးစီစီညီညွတ်ညံ့နဲ့ပြည်ဆောင်ကြတယ်ကိုလုံးသဘောထားရှိတယ်ဆိုတာအရင်ကတည်းကဝါသာစီအကောင့်ပါတယ်ဒီဘက်မှာအစိုးရနဲ့တက်မလို့ဖက်ကတော့ဘိုးတို့ဖရာတို့တို့ဟိုအေဂရစ်ဒါနဲ့ရှင်နေစိတ်မမွေးဘူးလို့ပါတယ်။တပည့်နဲ့တပည့်အလျှော်တင်လုံးပြီးတော့မှအော်မင်းမင်းဖြစ်လာနေပြီလို့တပည့်ကတော့ယုံကြည်မိပါတယ်လို့ပြောတော့
ဟုတ်ကဲ့ပါဦးမောင်ကျော်စံ
ကျွန်တော်ဆွေးနွေးလို့ပါတယ်
ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအခုလိုလူရင်းတူရှင်ဆွေးနွေးတာဦးစီသူအောင်မြင့်ဦးစီသူအောင်မြင့်အခုနဒေါက်တာဆလိုင်းလျံမုံစာကောဆွေးနွေးရလဲကြားခဲ့ပါဘူးဦးစီသူအောင်မြင့်ကိုယ်တိုင်ကဒီမိုင်းချိုင်းဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ဘယ်လိုမျှော်လင့်ထားတာရှိလဲ
အဲကျွန်တော်မျှော်လင့်တာကတော့အဓိကမျှော်လင့်တာကတော့ဒါဟာ27ရာစုပင်လုံညီလာခံအတွက်ကိုရည်ရွယ်ပြီးတော့မှအဓိကလုပ်တယ်ဆိုရင်27ရာစုပင်လုံညီလာခံမှာအားလုံးပါဝင်နိုင်ရေးအတွက်ဒါအခက်အခဲတချို့ရှိတယ်ဆိုတာကိုလည်းကျွန်တော်လည်းရှင်းပြခဲ့ပြီလေအဲ့တော့ဒီအခက်အခဲတွေနဲ့ပတ်သက်လို့တိုင်းသားတွေဘက်ကသူတို့နှိုးစာစုစည်းပြီးတော့ပေါ့နော်ဘာတွေနဲ့အဆိုပြုချက်တွေအဖြစ်တွေရှိမလဲဘာတွေနဲ့တမတော်ဘက်ကိုပြောတာရှိမလဲအစိုးရဖွဲ့ဘက်ကိုပြောတာရှိမလဲအဲ့ဒါတွေနဲ့ပတ်သက်လို့ဟိုတစုံတရာဆွေးနွေးဆုံးဖြတ်ကမ်းလှမ်းနိုင်တာမျိုးကျွန်တော်ကတခုမှမတွေ့ရဘူးအခုလိုလိုဆိုတွေ့ရတဲ့ဟာကတော့ဒီစနေပွဲကြီးစတဲ့အခါကျလို့ရှိရင်အားလုံးကပြန်နဲ့ထွက်ပြီးတော့မှဟိုတောင်းဆိုမဲ့ဟာတွေကတိုင်းသားရေးနဲ့ပတ်သက်ရင်ဘာတွေတောင်းဆိုမလဲဆိုတဲ့ဟာတွေပေါ့အဲ့ဒီမှာဆိုဘာတွေပါလဲဆိုဟိုဖက်ဒရယ်ပြည်တော်စုဟိုဖက်ဒရယ်တပ်မတော်ဖွဲ့ဖို့ဆိုတာဒီအဲ့ဒါတပ်ဆိုတာကဒီအရက်ပဲအုပ်ချုပ်မှုအောက်မှာဟိုရောက်ရမယ်ဆိုတာဒီအမျိုးသားဒါနိုင်ငံဟိုဥစ္စာပေါ့အမျိုးသားဟိုပြည်နယ်တွေနဲ့ဖွဲ့စည်းမယ်ဆိုတာဒီအဲ့တော့ဒူရာတောင်းဆိုချက်ဒီအရင်ကဒါလက်နက်ကင်အားစုတွေတိုင်းသားအားစုတွေကတောင်းဆိုနေကြတောင်းဆိုချက်တွေကိုပဲအစုစည်းဆွေးနွေးလိုက်တဲ့သဘောလိုပဲတွေ့ရတယ်။အနောက်ဆုံးပုံပုံဆိုရင်ဒါဗုဒ္ဓကြီးအင်ဘလာကဒါနောက်ဆုံးနေ့မှာပြောတယ်။အဲ့တော့ဒီကျွန်တော်တို့အပြစ်ခတ်ရတဲ့လူနဲ့မရတဲ့လူတွေနဲ့တောင်းပြီးတော့မှဒါတပ်ပေါင်းစုပုံစံမျိုးကိုယ်စားလှယ်ပုံစံမျိုးဖွဲ့ပြီးတော့မှအစိုးရနဲ့စကားပြောဖို့တစ်ဖက်ဖွဲ့မယ်ဆိုတဲ့ဥစ္စာဒါလည်းမဖြစ်မြောက်ခဲ့ပါဘူး။အဲ့ဒါကအခုဆိုရင်ဒါတစ်ဖက်ကအပြစ်ရထားတဲ့အဖွဲ့ဘက်ကကိုယ်စားလှယ်နဲ့ပြီးပြီးတော့မှအပြစ်မရတဲ့အဖွဲ့ကကိုယ်စားလှယ်ပေါင်းပြီးတော့လုပ်မယ်ဆိုတာတော့ပဲအဖြစ်ထွက်တယ်။ဒါပေမဲ့ပြည်လုံးကြီးလာကအတက်ကိုရည်ရွယ်ပြီးတော့လုပ်တယ်ဆိုရင်အောင်မြင်တဲ့အစီအွေပွဲကြီးလို့တော့ကျွန်တော်မမြင်ပါဘူး
။ဟုတ်ကဲ့ဆိုတော့ဒေါက်တာဆလန်းလင်းမုံစာကောင်းလိုင်းပေါ်မှာရှိပါသေးတယ်နော
်။ကဲရှိပါတ
ယ်။ဟုတ်ကဲ့ဒေါက်တာဆလန်းလင်းမုံကဦးစီသူအောင်မြင့်ဆွေးနွေးရတယ်ဒေါက်တာဆလန်းလင်းမုံစာကောင်းကြားခဲ့ပြီးပါပြီ။ဆိုတော့27ရာစုပြည်လုံးကြီးလာကကြီးအောင်မြင်ဖို့တွေဒေါက်တာတို့အနေနဲ့အခုဆွေးနွေးဘက်ကနေဘလူများကမ်းလှမ်းချက်တွေစုဝဘက်ကိုပေးဖို့ပြင်ထားတာရှိပါလေခင်ဗျာ။
ဟုတ်ကဲ့ခုနဦးစီတူအောင်မြင်ပြောတဲ့ theme မှာပါတဲ့ချက်တစ်ချက်ပါပါတယ်အဲ့ဒါပါလဲဆိုတော့ကျွန်တော်တို့ကုညီလာခံကနေပြီးတော့Federal Union Army ထူထောင်မယ်ဆိုတဲ့ဟာမျိုးတောင်းဆိုခြင်းမျိုးကျွန်တော်တို့တောင်းဖို့မရည်ရွယ်ပါဘူးကျွန်တော်တို့ဆွေးနွေးတဲ့အကြောင်း theme ပါတာကတော့ကျွန်တော်တို့ခုနိုင်ငံရေးလမ်းပြမယ်ပုံမှာပါတဲ့NCA စာချုပ် theme လည်းပါတယ်လုံချုံကြီးဆိုင်ရာပြန်လေပေါင်းစီချင်းကိစ္စမှာကျွန်တော်တို့မူချတဲ့သဘောပဲရှိပါတယ်။ဆိုတော့အဲ့ဒီလုံချုံကြီးဆိုင်ရာပြန်လေပေါင်းစီချင်းကိစ္စမှာကျွန်တော်တို့အနေနဲ့လက်မှတ်ထူးတဲ့ဖွဲ့ထဲက WhatsApp လုပ်ပြီးတော့ပြင်ဆင်ထားတာရှိတယ်။လက်မှတ်မထူးသေးတဲ့ဖွဲ့ကပြင်ဆင်ထားတာလည်းရှိတယ်။ဒါတွေကိုကျွန်တော်တို့ကြည့်ပြီးတော့နိုင်ငံရေးရှင်တွေဘက်မှတင်ပြနိုင်ဖို့အတွက်ကျွန်တော်တို့အနေနဲ့ပြင်ဆင်ထားတာရှိပါတယ်။ပြီးတော့ခုနကသူပြောတဲ့အမျိုးသားပြည်နယ်များထူထောင်မယ်ပါညာဆိုတဲ့ဟာလည်းပဲကျွန်တော်တို့
ထောင်ငါးတုံးကကျွန်တော်တို့ချမှတ်ထားတဲ့မူကကျွန်တော်တို့ပြန်သုံးသပ်တာရှိပါတယ်
ဟုတ်ကဲ့
သူတို့အဲ့ဒီမှာအမျိုးသားပြည်နေနဲ့အမျိုးသားမျိုးစုတွေဟာဒီစကားတွေရလဲဆုတ်ထွေးမှုရှိတဲ့ပုံမှာကျွန်တော်တို့အာဒီပီထောင်စုထေးမှာရှိတဲ့ကျွန်တော်တို့ယူနစ်တွေကိုပေါ့လေအာပြည်နေတွေကိုဖွဲ့စည်းတဲ့ခါကျလို့ရှိရင်နိုင်ငံကြီးအရတန်းတူညီတူအာဏာရှိတဲ့ပြည်နေတွေနဲ့အာတပုံစံတွေဖွဲ့စည်းတာကောင်းတယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ရှင်းနေတာပဲရှိပါတယ်ဆိုတော့အဲ့ဒါကကျွန်တော်တို့အနေနဲ့ရှင်းနေထားတဲ့ဟာဒီကိုဒီခင်ကကျွန်တော်တို့ရှိခဲ့တဲ့စာတမ်းတွေကိုကျွန်တော်တို့ပြန်သုံးသပ်တယ်အဲ့ဒီပုံမှာကျွန်တော်တို့မူတည်တွေ့ချတယ်ပြီးတော့ကျွန်တော်တို့ဆက်ပြီးတော့ပြုပြင်မွမ်းမွမ်းဖို့ WhatsApp တွေလောက်ပြီးတော့ဆက်လက်ပိုင်ပင်ဖို့တွေကျွန်တော်အများကြီးလုပ်ဖို့တော့ရှိပါတယ
်ဟုတ်ကဲ့
ဆိုတော့ကျွန်တော်တို့အနေနဲ့လုပ်တော့လုပ်ရအောင်မယ်ဒါပေမဲ့ကျွန်တော်တို့ account page ကိုပြောလင့်ပါတယ်လို့ပြောချင်ပါတယ်
ဟုတ်ကဲ့ကျွန်တော်အချုပ်အချင်းမင်းကလေးနှစ်ခုမေးချင်ပါတယ်တတိယနေ့မှာပါတယ်တမရော်ကိုဒီရက်ဖက်အုပ်ချုပ်ရောက်မှာထားဖို့ဆိုပြီးဆွေးနွေးကြတာဟုတ်ပါတယ်နော်ဒေါက်တာဆိုင်းရမော
အဲ့ဒါတော့ကျွန်တော်တို့အနေနဲ့ Federal Principle sorry Democracy Principle မှာတလူရှိတင်တယ်ဆိုပြီးတော့ကျွန်တော်တို့အနေနဲ့အာစဉ်းစားထားတာရှိပါတယ်ဒါပေမဲ့ဒါလူချွေးဆိုင်ရာပင်နေ policy ချင်းလုပ်တဲ့ခါကျလို့ရှိရင်ဒီကနောက်ကိုကျွန်တော်တို့ပထမဦးဆုံးတင်ပြမှာတော့မဟုတ်ပါဘူ
း။ဟုတ်ကဲ့နောက်တစ်ခုက
နိုင်ငံကြီးကန္တာပြဿနာအများကြီးရှိတယ်။ဒါကိုကျွန်တော်တို့ဖြေရှင်းပြမှာပဲ။လုံချွေးဆိုင်ရဲ့လုံချွေးဆိုင်ရဲ့ပြန်လည်ပေါင်းစည်းခြင်းတို့အရတာအုံမှာတတ်မတော်ထားစီခြင်းတို့ဆိုတာအာကျွန်တော်မြင်ပါတော့ဒါ၄၅ခုကြောင်းပဲပြဿနာပါ
။ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဟုတ်ကဲ့ငင်းချင်းရေးစုငင်းချင်းရေးစု
ကလည်းမစိုးရင်ဖို့ကျွန်တော်ပြောချင်ပါတယ
်။ဟုတ်ကဲ့တမရော်ဘက်ကလည်းမစိုးရင်ဖို့ဒေါက်တာဆန်းလည်းမပြောပါနဲ့
။
ငင်းချင်းရေးစုနေတဲ့အခါမှာဒီ9ပွင့်ဆိုင်3ပွင့်ဆိုင်ဆိုပြီးရှိတယ်။အခုဒီဆွေးနွေးဘက်ကနေ3ပွင့်ဆိုင်ဆွေးနွေးဖို့ဆိုတာမျိုးသဘောထားကြတယ်လို့သိရတယ်ဟုတ်လား။အဲ့ဒါဟုတ်ပါလားလို့ဆ
က်နေမှာ။အဲ့ဒီပုံမှာကျွန်တော်တို့နေနေပေးပုံမှာချိန်ခံတယ်လဲဆိုတော့3ပွင့်ဆိုင်ဆိုတဲ့ဟာကျွန်တော်တို့နေဟိုကရေအတောင်းစုခဲ့တာဖြစ်ပါတယ်။3ပွင့်ဆိုင်လို့ကျွန်တော်တို့ပြောတဲ့ဒီမှာ3ဖက်3အုပ်စုထိုင်ပြီးတော့စကားပြောရမယ်ဆိုတာတဲ့။ဒီတိုင်းပြည်မှာရှိနေတဲ့ပြဿနာ၃ရပ်ကိုကျွန်တော်တို့ဖြေရှင်းဖို့လုပ်ရဲဆိုတဲ့ချင်းကပ်ကိုဖြစ်ပါတယ်။ဒီပြဿနာ၃ရပ်ဆိုတဲ့နေရာမှာကျွန်တော်တို့တိုင်းရင်းသားပြဿနာအဲ့ဒီတိုင်းရင်းသားပြဿနာကျွန်တော်တို့တိုင်းရင်းသားလေးနဲ့ကိုင်ဖွဲ့စည်းတွေကိုစားပြုလို့စကားပြောနေတာဖြစ်ပါတယ်။ပြီးတော့ဒီကျွန်တော်တို့တိုင်းပြည်မှာ1960နှစ်ကတည်းကနေပြီးတော့စစ်အာဏာရှင်စနစ်အောက်မှာနေခဲ့တဲ့တိုင်းပြည်ဖြစ်ပါတယ်။အဲ့ဒီတွေ့ကြုံဒီစစ်အာဏာရှင်စနစ်ကိုကျွန်တော်တို့ချုပ်နှိမ့်စေဖို့အတွက်အတ္တမတော်ကိုကျွန်တော်တို့အယတ္တတ္တမတော်တကယ်အပီတူဝန်ထမ်းတမတော်ဖြစ်နေတဖြည်းဖြည်းတွင်ပြောင်းလဲဖို့ကိစ္စလုံချွေးဆိုင်နဲ့ပြန်လည်ပေါင်းပေါင်းစီစဉ်ကိစ္စလည်းမလုံလို့မရတဲ့ပြဿနာတရားဖြစ်ပါလေ
။ဟုတ်ကဲ့
အဲ့ဒီမှာတမတော်တွေမပါဘဲနဲ့လည်းမရဘူး။ပြီးတော့နံပါတ်3ပြဿနာဒီမိုကရေစီတင်ကူပွဲကျွန်တော်တို့တိုင်းပြည်ကဒီမိုကရေစီပြုဝမရသေးပါဘူး။အဲ့ဒီအတွက်ဒီမိုကရေစီညှဆုတွေပါရမယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ဆွေးနွေးပြီးတော့လက်ရှိအနေအထားမှာအခု UPDJC မှာလည်းကျွန်တော်တို့ဖွင့်ရှိထားတဲ့အတိုင်းအခု UPDJC မှာလည်းအစိုးရကတခုကျွန်တော်တိုင်းရင်းသားလေးနဲ့တကယ်တော်လိုင်းရေးဖွဲ့စည်းကတအုပ်စုနောက်ပြီးတော့နိုင်ငံရေးပါတီကတအုပ်စုဆိုတဲ့သုံးပွင့်ဆိုင်ပုံဆိုင်မျိုးနဲ့ကျွန်တော်တို့ဩက္ခထအဖွဲ့နဲ့တွင်ရင်းဖို့ဖွဲ့ UPDJC ဖွဲ့စည်းတဲ့ပုံဆိုင်မျိုးဟာကောင်းပါတယ်ဆိုတာကျွန်တော်တို့ပြောတယ်။ဒါပေမဲ့ပြည်ထောင်စုငင်းချင်းရင်းလာခါမှာတော့အဲ့ဒီသုံးပွင့်ဆိုင်တိုင်းဖြစ်ချင်မှဖြစ်မယ
်။
ပါဝင်တင်ပါဝင်ထိုက်တဲ့လူတွေပါမယ်၊တိုင်းရင်းသားတွေပါမယ်၊အစုဖွဲ့တွေပါမှာဖြစ်ပါတယ
်။ဟုတ်ကဲ့။
ဒါရဲ့တိမ်မဟုတ်ပါဘူး
။ဟုတ်ကဲ့တော့ဆရာလေးမဆော်ကောင်ကျေးဇူးများတင်ပါတယ်။ခန်းတီမျိုးကဥကျော်မင်းရဲ့မိုင်းတိုင်းဆွေးနွေးပွဲပေါ်သဘောထားဥကျော်မင်းဆွေးနွေးပါခင်ဗျာ။
ဟုတ်ကဲ့မြိုင်ဟုတ်လဲလိုင်းစီကွာတီတူတယောက်နေနေပေါ့နော်အင်းမြင့်ကြီးကိုမှလူကျင်ပါတယ်ပေါ့နော်အဲ့ဒီမှာဟိုစီတီဝေးဟိုကြောင်းရည်ထဲမှာပေါ့နော်ဘာကြီးလာလဲဆိုရင်အမျိုးသားတီတော်လူများတီတော်ကြီးဆိုနေတာအင်းမြင့်ကြီးကအနောက်ရှင်ညာဖြစ်နေမလားဒီခင်ဗျာချိုးလူကျင်တာကဟိုအင်းမြင့်ကြီးကပထမဖရဲမတော်ကြီးရဲ့ဒုတိယပေါ့နော
်ဟုတ်ကဲ့တော
့ကာကွယ်တို့တာဝန်ထမ်းဆောင်မှုကတတိယဘောနော်တတိယရဲ့အဓိကသွားပြီးတော့လောရမယ်ထင်ပါရဲ့ခုကသူပရောဘဝတိုင်းလက်နက်ကင်တရားဒုရုံနာဘောနော်နေဝဘောလက်နက်ကင်ကြီးကနိုင်ငံကိုဘောနော်သူ့ပိုင်းနဲ့ငါပိုင်းနဲ့ဆိုပြီးနေမီခွဲနေတဲ့ပုံစံမျိုးတွေနဲ့ဆွေးနွေးကြတယ်မြန်မာပြည်အတွက်ဆွေးနွေးနေတာကဟိုကျိုးဘီတူနေနေပြီးတော့ဘောနော်ဟိုတ
ော်တော်အမကြောက်လို့ရှိ
နေပြီ။ဟုတ်ကဲ
့ဟုတ်ကဲ့
အင်္ဂါကြီးမှာမဟုတ်တော့။ဟု
တ်ကဲ့။ဒါရင်လည်းနက်။ဟုတ်ကဲ့ဦးကျော်မင်းကျေးဇူးများကြီးတင်ပါတယ်။သဘောထားရှိမိတင်ပါတယ်။ဆလိုင်းဒေါက်တာဆလိုင်းလေးမျိုးစာကောင်းလို့လည်းကြားပါပါ။ကျွန်တော်နောက်တစ်ယောက်တစ်ဆက်တည်းဖြစ်ခေါ်ပါမယ်။အချိန်သေးမရှိတော့ပါဘူး။ကျွန်တော်တို့မှာဆလိုင်းဘွေကုန်း။ကဲဆလိုင်းမိုင်ချန်ဆွေးနွေးပွဲဆလိုင်းကိုယ်ရင်ဘယ်လိုမြင်ပါသလဲ
။ဟုတ်ကဲ့မိုင်ချန်ဆွေးနွေးပွဲကဟောကောင်းတဲ့ဆွေးနွေးပွဲပါ။ဘာလို့လဲဆိုတော့27ပြည်လုံးမြေလာခံမလုပ်ခင်မှာတိုင်းရင်းသားလေးနေကင်ဒီအားလုံးဟောသဘောတူညီတဲ့အချက်ဒီ ရှိနိုင်တဲ့အင်တာမကောင်းတယ်အဲ့ဒီကိုချေခံပြီးတော့မှတတ်မတော်ရော NLD ဆိုရဲကိုကြီးပြီးတော့မှဆွေးနွေးရမယ့်ဥစ္စာဖြစ်တဲ့အတွက်အင်တာမကောင်းတဲ့အလားအလာလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့
အဲ့တော့တစ်ဖက်မှာလည်းပဲဆိုရင်တော့ဘာလို့ထားလိုက်ဒီဥစ္စာကဟောဒီကတော့အချိန်ကြီးရတဲ့အတွက်တို့ကောင်းတဲ့ဆွေးနွေးပွဲနဲ့ကောင်းတဲ့ညီလာခံလို့ကျွန်တော်အဲ့လိုပဲကျွန်တော်သုံးသပ်ပြရစေ
ဟုတ်ကဲ့ဇလိုင်းပွဲကိုကျေးဇူးအများကြီးတင်ပါတယ်ဒေါ်တွဲဘူးဒီ27ရာစုပင်လုံညီလာခံပြင်ဆင်ရေးကော်မတီအနေနဲ့ဒီအပြင်းရဲ့လက်မှတ်ထိုးမှတ်တဲ့အဖွဲ့တွေကိုညီလာခံမှာပါဖို့ကိစ္စဘယ်လောက်ထိတိုးတက်မှုရပါပြီလဲဒေါ်တွဲဘူ
းအဲဒါတော့အပြင်းရဲ့တဲ့အဖွဲ့ကြီးညီလာခံမှာတာဝန်လာဖို့ကသူတို့အဖွဲ့ထဲမှာလည်းစူးစမ်းနေပါတယ်နောက်မှလက်မှတ်ထိုးထားတဲ့အဖွဲ့နဲ့လည်းပူးပေါင်းပြီးစူးစမ်းနေပါတယ်နောက်မှဒီဘက်အစိုးရအဖွဲ့နဲ့တက်မတော်ကလည်းအဲဘယ်လိုနည်းနဲ့ပါဝင်လာလို့ဆိုတော့ဒီမူပေါင်းလေးပြန်လဲသုံးသအဲဆွေးနွေးနေပါတယ်အဲ့တော့သူတို့မကြခင်မှာပေါ့နော်အခုစီးပွားပြီးတဲ့အခါကျရင်ကျမတို့ဖတ်ပြီးအဲညီနိုင်ဆွေးနွေးမှုကိုပြုလုပ်သွားမယ်ဆိုလို့ရှိရင်ဒီနည်းနဲ့သူတို့အထက်ထဲဝင်ဝင်အဲတော်ဝင်လာနိုင်မယ်ဆိုတော့အဖြေတစ်ခုရမှာပါအဲ့တော့အခုစူးစမ်းမှုရာဆိုလို့ရှိရင်လည်းဒီလိုပါဝင်လာဖို့အပြက်ပေါ့နော်
စူးစ
မ်းနေရဖြစ်ပါတယ်အဲအပြစ်မရဒီလက်မှတ်မထိုးသေးတဲ့အခွင့်အရေးလည်းပဲတကယ်လို့ဒီမီလာကမှပါမှဒီပြည်သူတွေအတွက်ပေါ့ဘလို့ကောင်းအောင်စူးစမ်းမယ်နိုင်ငံရေးအတွက်ဘလို့ကောင်းအောင်လုပ်မယ်ဆိုတာသူတို့စဉ်းစားပြီးမှသူတို့ဆောင်ရွက်နေတဲ့ကိစ္စရပ်တွေဒီဘက်အစိုးရတက်မလို့ဘက်ကလည်းဒီကိန္ဓာရပ်တွေအတွက်အများကြီးကျမတို့အဲစဉ်းစားပြီးမှပေါ့နော
်ဟုတ်ကဲ့ခင်ဗျာ
စနစ်တိုင်းပြည်မျိုးပြည်နေပါတယ်ဒါတွေအလုံးကပြည်သူတွေနိုင်ငံရေးအတွက်အဲစူးစမ်းမှုတွေဖြစ်ပါတယ်မကြာခင်ကတော့အကောင့်ကျေပေါ်လာမှာပါရှင
့်ဟုတ်ကဲ့ပါတော်ရဘူးကျေးဇူးအများကြီးတင်ပါတယ်နိုင်ငံရေးဆိုတော့ကအလုံးကလူလာတယ်ကျွန်တော်တို့အလုံးကလည်းမျှော်လင့်နေပါတယ်ရှားဖို့နီးလန်းနေအများကြီးနဲ့အချိန်ယူပြီးတော့စူးစမ်းကြဖို့လိုပါတယ်လို့ပြောရင်းနဲ့ပဲဒီနေ့စီစဉ်ကိုဒီကုန်းချုပ်ပါတယ်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဒီကြောင်းရောက်ကိုကျွန်တော်တို့နောက်ထပ်လည်းဆွေးနွေးကြအောင်ပါ